ရွေးကောက်ပွဲတွေကျင်းပတဲ့အခုလိုကာလမျိုးမှာဒီမီဒီယာတွေအနေနဲ့ရွေးကောက်ပွဲမဲဆွယ်လှူရှားမှုအခြေအနေနဲ့ပတ်သက်ပြီးထပ်ခါကျင်းလဲအသုံးပြုကြတဲ့အသုံးအနှုန်းတွေကဒီကနေ့တချို့ကိုရွေးချယ်တင်ပြပေးဖို့စီစဉ်ထားပါတယ်။ပထမအဆုံးတင်ပြမှာကတော့
Hit the road
နဲ့
Came out swinging
တို့ဖြစ်ကြပါတယ်။စာလုံးပေါင်းက HIT hit ကထိတာ THE the ROAD road ကလမ်းဆိုတော့စပိုက်ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့လမ်းကိုထိတာပေါ့ဒီနေရာဖြစ်တော့ခြောက်နဲ့လမ်းထိတဲ့တဘောဆိုတော့ဒီအတုံးရဲ့ idiom အဓိပ္ပာယ်ကလည်းခီးစတင်ထွက်တာကိုဆိုလိုတာဖြစ်ပါတယ်နောက် idiom ဖြစ်တဲ့ came out swinging စာလုံးပေါင်းကတော့ C A M E came O U T out came out ကထွက်လာတာ S W I N GING ဆွင်းငင်းကလက်ဆိုလို့ရှိရင်လွှဲပြီးတော့ထွက်လာတာပြွေရန်ပြီးထွက်လာတဲ့အသေးပဲကိုဆောင်းပါလေဒါကြောင့်စပိုက်လုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပြွေရန်ပြီးတော့ထွက်လာတဲ့သဘောပါကိမော့ဆွင်းငင်းကလက်ဝိဘွဲကနေဆင်းသက်လာတဲ့အတုံးဖြစ်ပါလေဥပမာသောရရှိမြားရင်းနှီးပြီးသားဖြစ်တဲ့အမေရိကလက်ဝိကျော်နှစ်ဦးတို့ဖြစ်ကြတဲ့ဟိုလဖီးလ်နဲ့မိုက်တိုက်ဆန်တို့တစ်ချိန်ကချန်ပီယံစင်ကာပူပွဲထွက်သက်ခဲ့ကြရမှာပွဲဆဖို့အချက်ပေးခေါင်းလောင်းတန်ကြတာနဲ့ဒီလက်ဝိအကျော်မွန်နှစ်ဦးတို့ကသူ့ကိုငါကအလဲထိုးနိုင်အောင်ငါကသူ့ကိုအလဲထိုးနိုင်အောင်ဆိုပြီးလက်တီးဟန်တပြင်းပြင်းနဲ့ကျိုးပိုင်းအလေထဲခုံဝင်လာတာကိုလက်ဝိဝါဒနာဦးတီမြင်မှုကြမှာပါဒီနေရာမှာလက်ဝိကျော်နှစ်ဦးတို့ဟာဘယ်လိုဟန်ပြင်းပြီးအပြင်ကိုထွက်လာကြသလဲဆိုရင
် They both came out swinging
ဖြေရမှာပါတကြောင်တကတာတိဝါတပုတ်ဆန်းဆိုသလိုကျမတို့မြန်မာလက်ဝိမှာတော့ပွဲဆမှာစိန်ဗလာဟိစိန်ဗီဟိဆိုတဲ့သဘောနဲ့လက်ခမောင်းအပြန်လန်ခတ်ပြီးထွက်လာကြတဲ့သဘောပေါ့ရှင်။ကိမောက်ဆွင်းဟာခုခါမှာတော့နိုင်ငံရေးလောကထဲရောက်ရှိလာတဲ့ idiom စကားစုဖြစ်လာပါပြီ။ idiom ဒီဘက်ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လန်ပုခပြောဆိုဖို့တိုက်ခိုက်ပြောဆိုဖို့အစဉ်တင့်ရှိကြတဲ့အနေအထားကိုဆလိုတာဖြစ်ပါတယ်။ခုအမေရိကန်သမ္မတရွေးကောက်ပွဲကြီးလည်းနီးကလာပြီးဖြစ်တဲ့အတိုင်းဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့Republican Party သမ္မတလောင်းဒေါ်နယ်ထရမ့်တို့နိုင်ငံနှမဲဆွယ်လှုပ်ရှားမှုတွေပြုလုပ်နေကြသလိုစကားစစ်ထိုးပွဲတွေမှာလည်းတစ်ဖက်နဲ့တစ်ဖက်အပြစ်တွေထောက်ပြကြထိုးနှက်ပြောဆိုကြတာတွေကိုမြင်နေကြရပြီးဖြစ်တဲ့အတွက်ကြောင့်လည်းသူတို့နှစ်ဦးအခြေအနေဟာ came out swinging idiom နဲ့ခိုက်ညီတယ်လို့ဆိုရမှာဖြစ်ပါတယ် Hit the road နဲ့ came out swinging idiom နှစ်မျိုးကိုတစ်ပါးတည်းရှင်းပြရခြင်းကတော့George Rowe ခုပြီးမဲ့ဥပမာ idiom နှမျိုးစလုံးကိုအသုံးပြုထားလို့ဖြစ်ပါတယ်။နားဆင်ကြကြရအောင်
။ After taking a break for a day, the two candidates hit the road this morning for another hard week of campaigning. They both came out swinging.
ဒီကြားအနားယူခဲ့ပြီးတဲ့နောက်ကိုစရလောင်းနှစ်ဦးတို့ကသတင်းတစ်ပတ်ကြာမဲဆွယ်လှူရှားဖို့ဒီကနေ့နည်းနည်းမှာခီးထပ်ပြီးထွက်ခဲ့ကြပြန်ပြီသူတို့နှစ်ဦးစလုံးကဗာဒပြန်ကြားပြန်အခြေပတိုက်ခိုက်ပြောဆိုဖို့အစဉ်သင့်ရှိနေကြပြီလို့ဒေဝေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် After taking a break for a day the two candidates hit the road this morning for another hard week of campaigning they both came out swinging
ခုနောက်ဆုံးတင်ပြပေးမှာကတော
့ swing voter
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက swing swing ရနာလွှဲတာ voter voter ကမဲဆန္ဒရှင်လို့ဒီပေရတော့စကိုက်ထွန်းရဲ့ဓာတ်ရိုက်ဒီပေကတော့မဲဆွေနေတဲ့နိုင်ငံရေးပါတီတွေကိုဘယ်သူ့ကိုထောက်ခံမယ်လို့အတိအကျမပြောပြီးမဲဟိုဘက်ပါကောင်းနူးနူးဒီဘက်ပါကောင်းနူးနူးဇဝေဇဘာဝီခွဲမြအဖြစ်နေတဲ့မဲဆန္ဒရှင်ကိုဆိုလိုတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ Republican နဲ့ Democrat အတိအကျနှစ်ခုရှိကြရမှာပါတီစွဲရမဲပေးကြလိရှိပေမဲ့လို့လေတချို့ပြည်နယ်ဒီမှာတော့လက်ရှိမှာအဆုံးဖြတ်မပေးနိုင်ပဲရှိနေတာတွေရှိပါတယ်။အဲ့ဒါဆိုရင်အဲ့ဒီပြည်နယ်တွေကို swing states လို့ခေါ်ကြပါတယ်။မဲပေးရမှာပုံကိုရရဖြစ်စီပါတီလိုင်းရသဘောကျလို့ဖြစ်စီပေးလိရှိပါတယ်။တချို့တို့ကတော့သူတို့အလေးထားတဲ့ကိစ္စသူတို့စိတ်ကိုဆွဲဆောင်နိုင်တဲ့ကိုယ်စီလောင်းကိုမဲပေးကြဖို့ဆုံးဖြတ်ကြတာတွေလည်းရှိပါတယ်။အဲ့ဒီပုံကိုမျိုးတွေကို swing votersသူပြောင်းမဲဆန္ဒရှင်တွေရဲ့လို့ခေါ်ပါလေမြန်မာနိုင်ငံကြီးနေပြည်မှာတော့တစ်ဖက်ပါတီစီကူးပြောင်းသွားသူကိုခြံခုံနိုင်ငံကြီးသမားရဲ့လို့ခေါ်ကြတယ်လို့ပေါ့ရှင် swing voters တွေကိုလည်းအဲ့ဒီအတိုင်းပဲခေါ်နိုင်မလားလို့လည်းမေးခွန်းထုတ်ဆရာရှိပါတယ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကိုစိုးရိမ်ကို ခုတော့အမေရိကန်ပြည်ထောင်စုမှာဒီ swing voters တွေကိုရွေးကောက်ပွဲကျင်းပကနေ့လေးလေးပို့ပြီးအလေးထားပြီးမဲဆွဲကြလို့ရှိပါတယ်။ George Cooper ပြည်ထောင်စုမှာကိုနားဆင်ကြရအောင်
။ The election in Michigan is too close to predict. It will be the swing voters who will decide who wins there.
မရှိဂန်ပြည်နယ်မှာရွေးကောက်ပွဲချိန်နေဟာအခုနဲ့အတူအချိန်နဲ့ဖြစ်နေတဲ့အတွက်ဘယ်သူနိုင်မယ်ဆိုတာပြောနိုင်ဖို့ခက်သားပဲ။ဘယ်သူနိုင်မယ်ဆိုတာကိုအဆုံးဖြတ်ပြီးမှကတော့ဘယ်ဘက်ကိုထည့်ရမယ်ဆိုတာမဆုံးဖြတ်ကြရသေးတဲ့မဲဆန္ဒရှင်တွေပါပဲလို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The election in Michigan is too close to predict. It will be the swing voters who will decide who wins there.
ဒီကိစ္စတင်ပြခဲ့တဲ့ idiom အသုံးတွေကတော့
hit the road came out swinging swing voter
တို့ဖြစ်ကြပါလေနောက်တစ်ပတ်ခုလိုချင်းမျိုးမှာလဲနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်